ထိုင်းနိုင်ငံဘန်ကောက်မြို့မှာသတင်းပတ်ပေါင်းများစွာကြုံရတဲ့လေထုညဉ်းညမ်းမှုတွေဟာကျန်းမာရေးအတွက်အန္တရာယ်ရှိတဲ့အဆင့်ထိဖြစ်လာနေတာကြောင့်ကျောင်းပေါင်း400ကျော်ကိုပိတ်လိုက်ရပါတယ်။လေထုညဉ်းညမ်းမှုတွေဟာရှေ့သတင်းပတ်တနင်္လာနေ့လောက်ထိရှိနေနိုင်သေးတယ်လို့တာဝန်ရှိသူတွေခန့်မှန်းထားတဲ့အတွက်ကျောင်းပေါင်း438ကျောင်းကိုဒီနေ့ကစပြီးတစ်ပတ်လုံးပိတ်လိုက်ဖို့ဘန်ကောက်မြို့အုပ်ချုပ်ရေးမှူးကဝန်ကြီးချုပ်ပရယုတ်ချန်ဟိုချာကညွှန်ကြားခဲ့တာပါ။လေညင်နေပြီးရင်ကျောပိတ်ဆို့မှုတွေစိုးဝါလွန်းနေတဲ့အတွက်လေထုထဲမှာအမုံတွေပုံများလာနေတာလို့လည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။တနင်္လာနေ့ကစလို့ဘန်ကောက်မြို့နဲ့ပတ်ဝန်းကျင်ရဲ့လေထုထဲမှာအမုံမွားတွေဟာအန္တရာယ်ရှိတဲ့ဆင့်ထိတိုးလာနေတဲ့အကြောင်းလေထုညဉ်းညမ်းမှုထင်သေးဌာနကပြောဆိုထားတာပါ။လေထုညဉ်းညမ်းမှုအန္တရာယ်ကြောင့်မြို့ကန်တွေမလိုအပ်ပြင်ပကိုမသွားကြဖို့နဲ့အပြင်မှာလက်ချင်ငယ်လောက်တာမျိုးတွေကိုရှောင်ရှားကြဖို့လည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်။